အမအမျိုးတွေကနေပြီးတော့ပြောက်သွားတဲ့အလောင်းပြန်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီမှာကိုပြောပြပေးပါအောင်ရှင
်။အဲ့ကြီးကဒီမှာဦးလေးကကြာဆုံးရယ်ပေါ့နော်ရွှေပြည်သားမှာတနက်ပြစ်ခံရတာရွှေပြည်သား၃ချိန်မှာကြာတာကြာသွားတဲ့အချိန်မှာဆေးရုံကိုရွှေပြည်သားဆေးရုံသူတို့ကြောက်သွားတယ်ရွှေပြည်သားဆေးရုံမှာညီမတို့အလောင်းသွားယူတော့အလောင်းကိုထုတ်မပေးဘူးသူတို့စစ်ဆေးရုံမှာခွဲစိတ်မယ်လို့ပြောတယ်စစ်ဆေးရုံမှာခွဲစိတ်မယ်ဆိုပြီးတော့အဲ့ဒါနဲ့စစ်ဆေးရုံတည်သွားတယ်နောက်နေ့မနက်မှာပေါ့နော်တည်သွားပြီးတော့မနေ့ကနေ့လယ်၃နာရီကျတော့ညီမတို့၃ရက်မြောက်တဲ့နေ့နေ့လယ်၂နာရီ၃နာရီလောက်မပြန်ရတယ်ရတဲ့အချိန်မှာအလောင်းကအရန်ရုပ်ပြက်နေပြီဟိုပုံနေပြီပေါ့နော်ဟိုပုံမှန်ရဆိုရင်ညီမတို့တည်သွားတဲ့အလောင်းတွေဆိုရင်ညီမတို့ဟိုအေးတိုက်ချက်ကိုထည့်ရတယ်လေအဲ့ဒါကိုသူကလုံးဝမထည့်ပဲနဲ့အပြင်မှာချစ်ကလက်ဆန်ထားတာ။အဲ့တော့အလောင်းကအရန်ရုပ်ပြက်စင်းပြက်အရန်ပုတ်ပွနေတာပေါ့နော်။အဲ့လိုဖြစ်သွားတယ်။နောက်ပြီးတော့ညီမတို့ချက်ချင်းတကြိုလိုက်ရတယ်။နောက်ပြီးတော့ချက်ချင်းတကြိုတဲ့အချိန်မှာလဲညီမတို့ကမာရှယ်လော့ရှိရတဲ့အတွက်ညီမတို့ကညနေ9နာရီအချိန်မစောင့်နိုင်တော့ပဲနဲ့ချက်ချင်းတကြိုလိုက်ရတယ်။နောက်ပြီးတော့အတုပလာပို့တဲ့လူတွေပန်းခွေလာပေးတဲ့လူတွေကလည်းလမ်းမှနေလှဲပြန်သွားရတယ်။ဘာဖြစ်လို့တော့ညီမတို့ဘက်ကရွှေပြည်သားအရန်စိုးနေလို့လေ။
ဟုတ်ကဲ့အမတို့ကတော့အလောင်းလာထုတ်ဖို့အကြောင်းကြားရလားရှင်
။အော်ညီမတို့အကြောင်းမကြားဘူးညီမတို့ပဲကိုယ့်ဘက်ကိုစစ်စေးုံလိုက်သွားပြီးထုတ်တာပါ။ရလို့ရညာပေါ့နော်။စောင့်ပြီးတော့မနက်ခင်းကမနက်7နာရီလောက်ခင်းကရအောင်သွားပြီးတော့စောင့်ပြီးတော့အန်တိုရီကထုတ်တာ
။အော်တခြားဟိုဘယ်လိုအခက်အခဲတွေရှိတယ်လဲမာဒီမာရှယ်လောနဲ့ဆိုတော့လေ
။ဟုတ်ရှိရဲ့မာဘယ်လိုအခက်အခဲလဲဆိုတော့ညီမတို့မှအခုအတုပနဲ့ပတ်သက်ပြီးတော့အဲ့အလောင်းပြန်မရတဲ့အတွက်ညီမတို့ဖိတ်စာလည်းမရရဘူးအတုပကဘာမှအစီအစဉ်မကြမလုံးလိုက်ရဘူးပေါ့နော်ညီမတို့လှုပ်ချင်တာကသူများဟိုအလောင်းကိုဂူသွင်းချင်တာပေါ့နော်ဘာဖြစ်လဲဆိုတော့ညီမတို့လည်းတွေ့ချင်တယ်လေဒါနဲ့အဲ့လိုဂူသွင်းဖို့အချိန်အုံးမရှိလိုက်ဘူ
းဟုတ်ကဲ့တခြားမိသားစုဝင်တွေရောရန်ကုန်မှာရှိမိသားစုဝင်တွေရောအဆင်ပြေကြရလားရှင
်အဆင်ပြေပါတယ်ဒါမဲ့ဟိုအရန်တော့အခုချိန်ကမြန်မာပြည်ရဲ့အခြေအနေကရွှေပြည်သားအရန်စိုးနေလေစိတ်အုပ်ချုပ်ရေးနေပြီဖြစ်နေတဲ့အတွက်အချိန်ကြီးတော့လူတိုင်းကသိနိုင်တယ်လေနော်စိတ်အုပ်ချုပ်ရေးနေပြီဖြစ်နေရအောင်
ဒီကိုအညာသားကဘယ်နေ့ကစပြီးတော့ဆန္ဒပြရလဲရှင်သူအရင်တော့ကောဟိုထိုက်ထိုက်ရဲ့ဆန္ဒပြတာ
သိဖေဖော်ဝါရီလ10ရက်နေ့လောက်သူတို့ဆန္ဒစပြတဲ့အချိန်ကြီးကသူအမြဲတမ်းသွားတယ်သူတစ်ခါလေးဆိုရင်လှဲတန်းတို့ဘာလို့အထိပါသွားတယ်သူဥစ္စာတယောက်တည်းဆန္ဒစပြတာသူ့ဘက်သူစိုက်ကယ်လေးမောင်းမောင်းသွားပြီးတော့လှဲတန်းတို့အဲ့ဘက်ချီပေါ့နော်သူအမြဲတမ်းသွားတယ်နောက်ပြီးတော့အခုတလောနောက်ပိုင်းမှသာဒီစီရန်ဆိုးလာတဲ့နောက်ပိုင်းမှာသူရှိပြီးသားမှာပဲပြရတယ်။နောက်ပြီးသူကလည်းသူ့ရဲ့မိသားစုကလည်းအဆင်မပြေဘူးလေ။စာဝတ်နေရေးအရာအလုပ်လုပ်ရတယ်ဆိုတော့သူကစိုက်တဲ့ကယ်ရီဆွဲရတယ်ဆိုတော့သူပုံမှန်တော့အများအားလို့လို့တော့သူစူးစမ်းပြီးသွားပြရတယ်။ဒီမှာလို့ပဲတခြားသူတွေလည်းအဲ့လိုအခက်အခဲနဲ့မတုံ့မဲနဲ့ဒီအရေးတော်ပုံမြင်အောင်ပါအဲ့လို
။ဟုတ်ကဲ့အဆင်မကောင်းပါဘူးမေ
။ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်မေ
။ဟုတ်ကဲ့ပါရှင်။ဒီခုတော့အချိန်ယူပြီးတော့ဖြေပြရတယ်ကျေးဇူးတင်ပါတယ်မေ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။